မြန်မာပါဝင်အရှိတောင်အာရှနိုင်ငံတွေမှာနောက်ဆုံးခေတ်မီနေပညာတွေကိုအသုံးပြုပြီးဘာသာရေးဖိနှိပ်မှုတွေကိုပိုးပြီးလှုပ်လာတယ်လို့နိုင်ငံတကာကလွတ်လပ်ရေးလွတ်လပ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission တာဝန်ရှိသူတွေကပြောဆိုပါတယ်မြန်မာနိုင်ငံတွေမှာဆိုရင်လူမှုမီဒီယာတွေနဲ့နှီးပညာတွေကိုအသုံးပြုပြီးရိုဟင်ဂျာမွတ်စလင်တွေမုန်းတီးရေးလှုပ်ရှားမှုတွေကိုလှုပ်လာတဲ့အတွက်လူမျိုးတုံးတက်ဖြတ်မှုအထိဥတီစေတဲ့လူခွင့်ရေးချိုးဖောက်မှုတွေဖြစ်ခဲ့တယ်လို့ကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖရက်ဒရစ်ဒေးဗီကပြောပါတယ်ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံရတဲ့နိုင်ငံမှာလဲစီးပွားရေးလူမှုရေးအရာကြက်တွေရှိလာတာမို့ဒီပြဿနာတွေဟာဒေတာရင်းကိုပါရိုက်ခတ်မှုရှိတယ်ဆိုတာကိုသူကထောက်ပြပါတယ်။ဒါအပြင်တရုတ်နိုင်ငံမှာဝီဂါလူနည်းစုတွေကိုအသုံးပြုတဲ့ဤပညာသုံးစောင့်ကြည့်မှုတွေထောက်လန်းမှုတွေနဲ့မြန်မာအာဏာပိုင်တွေဟာရိုဟင်ဂျာမွတ်စလင်တွေကိုထောက်လန်းစောင့်ကြည့်မှုတွေလုပ်နေတယ်လို့လည်းကိုလံဘီယာတက္ကသိုလ်ကသူတည်သည်မစ်ရှယ်လီကပြောပါတယ်။အရှိတောင်အာရှဒေတာရင်းခင်မီဤပညာရက်တွေကြောင့်ဘာသာရေးလွတ်လပ်ခွင့်အချိုးဖောက်ခံရတဲ့အခြေအနေတွေကိုဗဟိုပြုပြီးဒီကော်မရှင်ရဲ့ကြားနာပွဲကိုအခု January 25ရက်ဒေတာဆန်ဂျင်းညနေပိုင်းမှာ online ကနေပြုလုပ်ခဲ့တာဖြစ်ပါတယ်။အရှိတောင်အာရှဒေတာရင်းဤပညာကိုအသုံးချပြီးဘာသာရေးဖိနှိပ်မှုဆိုင်ရာကိုသုံးသပ်ဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။လက်ရှိအဖြစ်ဆိုရင်အရှိတောင်အာရှနိုင်ငံတွေထဲမှာမြန်မာနဲ့ဗီယက်နမ်နိုင်ငံကို CPC ဘာသာရေးလွတ်လပ်ခွင့်မှာအထူးစိုးရိမ်ရတဲ့နိုင်ငံတွေအဖြစ်နဲ့အမေရိကန်နိုင်ငံသားရဲ့ဌာနကသတ်မှတ်ထားပါတယ်